ကရင်ပြည်နယ်ဖမ်းအမျိုးမှကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာ NLD ကိုလည်းပြန်ကြားရေးဝန်ကြီးဗိုလ်မှူးချုပ်ကျော်ဆန်းကဆွဆွဲခဲ့ပါတယ်ဒီဆွဆွဲချက်တွေနဲ့ပတ်သက်လို့ရန်ကုန် NLD ရုံးချုပ်ကိုမေးမြန်းရမှာပြောခွင့်ရပုဂ္ဂိုလ်လွှတ်တော်ကိုယ်စားလှယ်ဦးမြင့်သိန်းကအခုလိုစတင်ရှင်းပြပါတယ
်ဟို NLD ကဒီ16နှစ်16နှစ်ဆင်းရှင်နေတဲ့တန်းအတွက်မှာပြည်သူအကျိုးကိုဘာတစ်ခုမှမသိဘိုးခဲ့ဘူးလို့ပြောထားတာရှိပါတယ်အဲ့တော့အဲ့ဒါနဲ့ပတ်သက်လို့ကတော့ပြည်သူအကျိုးသိဘိုးတယ်ဆိုတာကအာကျွန်တော်ကြော်ညာနေရတဲ့ကိစ္စအရမျိုးလည်းမဟုတ်ပါဘူးအတကယ်တမ်းပြည်သူတွေရဲ့ဆန္ဒပါလေဆိုတာသိဖို့လိုပါတယ်တနည်းအားဖြင့်ပြောရင်ဒီလိုကျွန်တော်တို့ကကာဝေရာဟာလေပြည်သူအကျိုးပါပြည်သူတွေဒီမိုကရေစီရရှိဖို့เนาะလူ့ခွင့်အပြည့်အဝနဲ့လုံလုံခြုံခြုံနေနိုင်ဖို့အတွက်ကိုစ조사ပေးနေတာလေပြည်သူအကျိုးပဲဖြစ်ပါတယ်လို့ကျွန်တော်အတူတူပြောချင်ပါတယ
်ဒီဗိုလ်မှူးချုပ်ကျော်ဆန်းကကရင်ပြည်နယ်တရင်းစာရှင်းလင်းပွဲမှာဆွဆွဲသွားပါတယ် NLD ကနေပြီးတော့နှုတ်ထွက်တဲ့ NLD အဖွဲ့ဝင်တွေဟာသူတို့စီစုဘက်ကဖိအားပေးလို့မဟုတ်ပါဘူး NLD ပေါ်မှာယုံကြည်မှုလဲသွားလို့ NLD ပေါ်မှာထောက်ခံမှုမရှိတော့လို့နှုတ်ထွက်တာဖြစ်တယ်နှုတ်ထွက်တဲ့အခါမှာလည်း NLD ရုံးချုပ်ကိုလည်းမိတ္တူပို့ရပါတယ်ယူကော့ဘက်ကော်မရှင်လည်းမိတ္တူပို့ရပါတယ်အာဏာပိုင်စီကစီကလည်းမိတ္တူပို့ရပါတယ်ဆိုပြီးဗိုလ်မှူးချုပ်ကျော်ဆန်းကတရားဝင်ထုတ်ပြောသွားပါတယ်ဒီချက်တွေနဲ့ပတ်သက်ပြီးတော့နှုတ်ထွက်တဲ့ပုဂ္ဂိုလ်ကြီးစီကနေဒီရန်ကုန် NLD ရုံးချုပ်ကတရားဝင်လက်ခံရရှိတဲ့နှုတ်ထွက်ဆက်ရရှိတာဘယ်နှယောက်ရှိလဲခင်ဗျအခုချိန်ထိ
ဟုတ်ကဲ့အဲ့ဒီအရေးအတွက်တဲ့ကျွန်တော်အကြောင်းအရာကိုကျွန်တော်ရင်ပြောပါမယ်အကြောင်းအရာကဒီလိုနှုတ်ထွက်တိုင်းနဲ့ပတ်သက်လို့ဟာတကယ်တမ်းတိတိကျကျနဲ့နှုတ်ထွက်တဲ့လူသူရင်းဆန္ဒသဘောထားနဲ့ပြောရလို့ရှိရင်ဒါချိတ်ချောက်လို့နှုတ်ထွက်တာလားဖိအားပေးလို့နှုတ်ထွက်တာလားဆိုတော့ကျွန်တော်တို့မှာထောက်ထားအခိုင်အမာကျွန်တော်ရှိပါတယ်ဒီကိစ္စတွေဟာတာမန်ဒီလိုအပေါ်ယံပြောနေလို့မရပါဘူးဟလာပွင့်ပွင့်လင်းလင်းနဲ့မြတ်မြတ်တတာနဲ့သာဖြည့်ရှင်းရမယ်ဆိုလို့ရှိရင်တော့ကျွန်တော်အားလုံးဖြည့်ရှင်းနိုင်တဲ့အထောက်အထားတွေအများကြီးရှိပါလားနောက်တစ်ခုကနှုတ်ထွက်တယ်ဆိုတာလေပထမဆုံးနှုတ်ထွက်တုန်းကတက်ဆိုင်ရာကော်မရှင်နဲ့တက်ဆိုင်ရာနေမီအာဏာပိုင်တွေကိုပဲနှုတ်ထွက်ရတာပါအဲ့ဒါသဘောကတော့သူတို့ရဲ့ဖိအားပေးလို့သူတို့ကျေနပ်သွားအောင်ကျွန်တော်လူတွေနှုတ်ထွက်ပေးရတာပါအဲ့ဒီနှုတ်ထွက်ပေးပြီးတော့ကျွန်တော်ချီကိုမျိုးမျိုးဆက်သွယ်ပြီးတော့ဒီလိုလုပ်လိုက်ရပါတယ်ကျွန်တော်ဒီလိုအခြေအနေတောင်လုပ်လိုက်ရပါတယ်လို့ကျွန်တော်တို့ပြောပါတယ်ပြောတဲ့အခါကျတော့ကျွန်တော်တို့ကဒါတွေကျွန်တော်တို့ကအတိမတ်မပြည့်ဘူးဒါကျွန်တော်တို့ဖွဲ့ချုပ်ကိုနှုတ်ထွက်တာလည်းမဟုတ်ဘူးဆိုပြီးကျွန်တော်တို့ကပြောခဲ့ပါတယ်မိတ္တူလည်းမရောက်ဘူးလို့ပြောခဲ့ပါတယ်ပြောခဲ့တော့မှနောက်ပိုင်းနှုတ်ထွက်တာတွေကိုမိတ္တူတွေပို့လာပါတယ်မနေ့ကပြောတဲ့ထဲမှာကျွန်တော်တို့တိုက်ရိုက်နှုတ်ထွက်ပြီးသူတို့မိတ္တူပေးတယ်လို့ပြောပါတယ်တကယ်တမ်းကြမဟုတ်ပါဘူးကိုယ့်ဘက်ကိုတိုက်ရိုက်ပေးပြီးတော့မှကျွန်တော်တို့ကမိတ္တူပေးတာပါအဲ့တော့အဓိကလိုချင်တဲ့လူကဘယ်သူလဲနှုတ်ထွက်တာကိုလိုချင်တာကနော်အတိပေးစေချင်တာကဘယ်သူလဲဒါရှင်းနေပါတယ်အဲ့တော့အဲ့လိုရှင်းလို့ရှိရင်လေချိတ်ချောက်မှုနော်ဖိအားပေးမှုအမျိုးမျိုးကြောင့်နှုတ်ထွက်ရတယ်ဆိုတော့ရှင်းနေပါလေဒါတွေကိုကျွန်တော်တို့ကမြတ်မြတ်တရားနဲ့မမှန်ကန်ကန်နဲ့ပုံမှန်လေးလေးဖြည့်ရှင်းရမယ်ဆိုကျွန်တော်ကဖြည့်ရှင်းဖို့အသင်နဲ့မှာ
ဗိုလ်မှူးချုပ်ကျော်ဆန်းရဲ့ဆွဆွဲချက်တွေထဲမှာ KNU ကိုအဓိကထားဆွဆွဲခဲ့တာများပါတယ်လက်နက်ကိုင်လမ်းစဉ်ဆွဲကင်နေတဲ့ KNU အဖွဲ့ဝင်အရေးအတွက်ဟာ3500ပဲကျန်တော့တယ်လို့ပြန်ကြားရေးဝန်ကြီးဗိုလ်မှူးချုပ်ကျော်ဆန်းကဖအံသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးKNU ပြောခွင့်ရပုဂ္ဂိုလ်ဖရိုမန်းရှာကို RFA ကမေးမြန်းရမှာသူကအခုလိုညင်းဆိုပါတယ
်မှားရပါတယ်အများကြီးမှားရတဲ့နံပါတ်တွေဖြစ်ပါတယ
်နောက်တစ်ချက်ကတော့ဗိုလ်မှူးချုပ်ကျော်ဆန်းပြောထားတဲ့အချက်မှာ KNU ဟာနေဆက်ကထိုင်းမြန်မာနေဆက်ကဒုက္ခသည်စခန်းတွေကိုအခြေပြုပြီးလှုပ်ရှားနေတဲ့အဖွဲ့ဖြစ်တယ်ဆိုပြီးတော့မှသူကဆွဆွဲပါတယ်အဲ့တော့ထိုင်းမြန်မာနေဆက်ဒုက္ခသည်စခန်းတွေဟာ KNU ရဲ့အခြေခံစခန်းဖြစ်တယ်ဆိုတဲ့အချက်နဲ့ပတ်သက်လို့ဖရိုမန်းရှာအနေနဲ့ဘယ်လိုရှင်းပြလဲခင်ဗျသ
ူတို့ဒုက္ခသည်တွေနဲ့တိုက်ရိုက်ကြည့်တဲ့တွင်တောက်တွေအများရှိပါတယ်ဒီလူတွေကတကယ်ဒုက္ခတွေတွေပဲအဲသူတို့ကြီးရွာတွေမရှိခံရတာဆက်ရှိခံရတာအမျိုးစုံပေါ့လေဒါတွေကခင်ဗျားကိုယ်ကဒုက္ခတွေနဲ့ကိုယ်ကံကိုကြကူထွက်ပြလာတဲ့ဒုက္ခတွေအစ်စ်တွေနဲ့တွေ့ကြပြီးပြီအဲ့လိုဖြစ်တဲ့အခါတော့ဒါကရင်လူတို့ကတော့ဟုတ်ပါတယ်သို့တော်လည်းဒုက္ခတွေပြဿနာကိုကြီးနေဖန်တီးတာတော့မဟုတ်ဘူးဒါမှမဟုတ်နောက်တာဒီနေ့ဒုက္ခတွေပြဿနာကိုကြီးရွာဖန်တီးတာဒုက္ခကြရခင် US family တွေလို့လို့ပါလို့လို့အဲ့လိုလျှောက်ပြောတာသူတို့အနေနဲ့ခရင်ပြည်သူတွေကိုသူတို့အမျိုးစုံလေဆက်တာကြုံကြတာကိုသူတို့ဖုံးကွယ်ခြင်းလို့ပ
ါအခုဒီကရင်ပြည်နယ်တရိဇာရှင်းလင်းပွဲကိုပြန်ကြည့်ရင်ထူးခြားတဲ့အချက်က KNU ကခွဲထွက်သွားတဲ့ DKBA ဖရိုအောင်ဆန်းနောက်တစ်ခါဟောင်တယောဒီစတဲ့အဖွဲ့တွေကခေါင်းဆောင်တွေကို KNU မကောင်းကြောင်းပြောပြီးတော့မှရှင်းလင်းပွဲလုပ်ခိုင်းတဲ့အတွက်ဘေးရလိလသူတွေရဲ့အမြင်မှာ KNU နဲ့ KNU ခွဲထွက်အဖွဲ့တွေကြားမှာပဋိပက္ခဖြစ်အောင်စစ်ဆေးကဖန်တီးတယ်လို့လိလသူတွေကမြင်ကြပါတယ်ဖရိုမတ်ရှာတို့ဘယ်လိုယူဆလဲခင်ဗျအ
မမားတော့အဲ့ဒီတိုင်းပါလားကျွန်တော်တို့ကိမေလာစီလူညီတဲ့ကြောင်းပေါ့လေတင်းတော်လိုင်းစီလူညီတဲ့ကြောင်းပါလာရေးပုံစံနဲ့ဖြစ်ဖြစ်နောက်တော့လူမျိုးနယ်စုပုံစံနဲ့ဖြစ်ဖြစ်ပေါ့လေအဲ1949ကစပြီးတော်လိုင်းမစခင်ကစပြီးဒုက္ခမှုရအများကြီးဖြစ်ခဲ့တယ်ကျွန်တော်တို့အနေနဲ့အတနိုင်ဆုံးနိုင်ငံရေးနဲ့ထိန်းပြီးတော့ကျွန်တော်လှုပ်လာတာဒါမှမဟုတ်ဒီနေ့ကာလမှာသူတို့အနေနဲ့က ကျွန်တော်ကတော့ဒီအခုမှမဟုတ်ပါဘူးသူငယ်တို့ဒီလိုနဲ့ချတယ်ဆိုတာရှိသွားသွားပဲနော်လေနည်းနည်းချခဲ့တယ်လူတွေများရှိပါတယ်အဲ့ဒါတွေအားလုံးကသူတို့အနေနဲ့ကဒီလူတွေကသူတို့အစ်နဲ့တင်းမနဲ့သူတို့ရှိကြတယ်ဗျနောက်ဆုံးတော်ရင်ဆုံးမှာရတီတို့မရတော့လို့သူကအဲ့ဒီလိုနဝရံနဲ့ပေါင်းသွားတာအဲသူတို့မှလည်းအများကြီးရှိတယ်ပြောမယ်ဆိုလို့ရှိရင်ပေါ့လေသူတို့အဆန်းသူပါသူကြနော်ပြင်ကောင်းဆုံ
ကျွန်တော်တို့ကလည်းနှစ်ချသွားတာပဲ။ဆန်သူရဲ့အများကြီးရှိတယ်။ကျန်းယူပြောခွင့်ရပုဂ္ဂိုလ်ဖရိုမန်းရှာရဲ့ရှင်းလင်းချက်ဖြစ်ပါတယ်။ဒီနောက်ကျန်းယူဟာနိုင်ငံခြားကိုအကူလို့မရတော့တဲ့အတွက်ထိုင်းမြန်မာနယ်စပ်ခြေစိုက်
DAB အတွင်းမှာတက်တကျော်ညွန့်ကအခုလိုရှင်းပြပါမယ်။DAB ဆိုတာကမမိတ်တပေါင်းစုဆိုတာကကျွန်တော်တို့အဖွဲ့ဝင်အဖွဲ့အစည်းများကတော့မိမိတို့ရဲ့အသီးသီးမတူညီတဲ့ရေမှန်းချက်အသီးသီးရှိကြတဲ့အခါမှာအနေဆုံးအဆင့်စံတစ်ခုနဲ့ကျွန်တော်ကဒီရေမှန်းချက်တွေကိုညှိပြီးတော့မှလိုက်ပါနိုင်တဲ့အခြေအနေနဲ့အလုပ်လုပ်ကြတဲ့အဖွဲ့ဝင်ပြ။အဲ့တော့အဲ့လိုအနေထားမျိုးပေါ်မှာ
DAB အတွင်းမှာဒေါက်တာကျော်ညွန့်ရဲ့ရှင်းလင်းချက်ဖြစ်ကြောင်းပါခင်ဗျာ။